2019ခုနှစ်ကုန်ဆုံးဖို့နီးကပ်လာတာနဲ့အမျှအမျိုးသမီးအာကာသတရေကောင်းတွေပဲပါဝင်တဲ့ပထမဆုံးအာကာသယင်ဆေးလွတ်နိုင်လာတဲ့အတူလူသားတို့ရဲ့အာကာသတခွင်စူဇန်လေလာရေးပို့ပြီးတော့ကျယ်ပြန့်လာပါတယ်အမေရိကန်လေတပ်မှအရေးပေါ်တက်လှန်ခဲ့ရတယ်ဆိုတဲ့အွန်လိုင်းကနေနောက်ပြောင်တဲ့သတင်းအပါအဝင်အာကာသစူဇန်လေလာရေးသတင်းတွေအတော်များများလဲထွက်ပေါ်ခဲ့ပါတယ်2019ခုနှစ်ထဲကအာကာသတခွင်မှတ်သားဖွယ်ရာတွေကိုကမ္ဘာရဲ့ VOA သတင်းကဏ္ဍကနေပြီးတော့သတင်းတော့အရက်အရာဘာစာဒီနဲ့အတူပြန်ပြီးတော့စမ်းစစ်ကြည့်ရအောင်ဒေါက်ကင်ဆိုဝင်းကတင်ဆက်ထားပါလိမ့်ရှင
်2019ခုနှစ်ကတော့အာကာသစူဇန်လီလာရေးကိုထဲထဲဝင်ဝင်အမျက်ဆိုင်ဆုံးအဖြစ်တမိုင်းတွင်ရမယ်နှစ်တစ်နှစ်ဆိုရင်မှားမယ်မထင်ပါဘူး NASA American အာကာသစူဇန်လီလာရေး Agency ရဲ့ New Horizons အာကာသယင်ငယ်ဟာကမ္ဘာကနေမိုင်ပေါင်း 18,400 လီဝါကွာဝေးတဲ့Ultima 2 လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုတပ်ပုံရပ်ယူနိုင်ခဲ့ပါတယ်ဒီဂျိုသိန်းငယ်လေးဟာအာကာသယာဉ်ကနေတွေ့မြင်ခဲ့ရတဲ့ရှေးအကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်ကမ္ဘာတဝန်းကကြေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လည်းညရန်ကောင်းကင်တစ်ခွင်မှာလက်တစ်ခုလုံးအပြည့်ကျက်တဲ့မြင်ကွင်းကိုတွေ့ခဲ့ရပါတယ်ကျုံနောက်ကျုံကဲနေလက်နဲ့ကမ္ဘာမြေကြီးတန်းတဲကြပြီးလက်ကျက်တာကိုတွေ့မြင်ခဲ့ကြရတာပ
ါ Very good Nunca ya
ဒီလိုမျိုးကျမတစ်ခါမှမတွေ့ဘူးပါဘူးသိလာရဲ့ဒီလိုမြင်ကွင်းကိုဒီညထဲမှာတွေ့လိုက်ရတာဟာသိတ်ကိုစိတ်ဝင်စားစရာကောင်းပါတယ
်။လက်ကျန်နေတဲ့အချိန်မှာ Super Blood Moon သွေးရောင်တန်းနေတဲ့မဟာလာမင်းကြီးလို့တင်စားကြပြီးကမ္ဘာမြေပြင်ကိုပါရောင်ပြန်ဟပ်ခဲ့ပါတယ်။အနာဂတ်မှာလူပါတဲ့အာကာသယာဉ်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသတွတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယာဉ်ကို Mars လအတွင်းကလွှတ်တင်နိုင်ခဲ့ပါတယ်။ Dragon 2ယာဉ်ဟာISS နိုင်ငံတကာအာကာသစခန်းကိုစစ်ရုပ်လက်ရည်အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယာဉ်မှလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံတကာအာကာသစခန်းကလေတရဲတွေက၄နမူနာကိုစမ်းသပ်ခဲ့ကြပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးယာဉ်တစ်စင်းနဲ့ VSH ဆိုတဲ့လဆင်းယာဉ်ကိုလွှတ်တင်ခဲ့ပါတယ်။ VSH ဆိုတာ Hebrew ဘာသာနဲ့ပနမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လဆင်းယာဉ်တွေလွှတ်တင်ခဲ့တာအဆင်ပြေခဲ့ပေမဲ့တို့ April လတုန်းကလဆင်းယာဉ်ဟာအင်ဂျင်ဆက်ချွတ်ယွင်းပြီးပြက်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်မျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးယာဉ်လွှတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးယာဉ်ပြန်နဲ့ပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်ဖက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျစင်းတဲ့နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွှတ်တင်တဲ့ယင်တစ်စင်းကတော့မအောင်မြင်ရှာပါဘူးဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်ဒီလိုနေကျက်တာဟာကမ္ဘာမှာ18လအတွင်းတစ်ကြိမ်ဖြစ်လေရှိပါတယ်အဲ့ဒီနောက်တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space ကုမ္ပဏီကနေတတိယမြောက်ဒုံးယင်ကြံတစ်စင်းကိုဩဂတ်လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။အင်ဂျင်နီယာတွေကဒီဒုံးယင်မြန်ကို April လအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။ September လတုန်းကအင်အားပြင်းထန်တဲ့ Dorian Hurricane မုန်တိုင်းဟာ Bahamas ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပြည့်အစည်းများခဲ့ပါတယ်။ ISS နိုင်ငံတကာအာကာသစခန်းကနေ Dorian Hurricane မုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့ Storm Area 51အမှတ်51ဆိုတဲ့နေရာကတော့ Facebook မှာဟာတာတစ်ခုပါပဲ။နီဗာဒါပြည်နယ်မှာရှိတဲ့စစ်ဖက်အစစ်မြင့်လုံခြုံရေးတပ်စခန်းကသုတေသနဌာနဟာဂျိုးသားတွေကိုဖမ်းထားတဲ့နေရာရဲ့လို့ငြင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကိုစူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ်။ American လေတပ်ကတော့ Don't even think about this. ရောင်လို့တောင်မစဉ်းစားကြပါနဲ့တဲ့
got a very polite
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ယဉ်ကျေးတဲ့ရဲရာရှိတယောက်တော့အမြဲရှိနေပါတယ်။ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘယ်သူပဲဖြစ်ဖြစ်ပျော်စရာတော့ကောင်းပါတယ
်။ဒီသဲကန်နိုင်ရဲမှာလူတွေစုပြီးပါတီတွေလှုပ်ကြပျော်ကြပါကြတာအ ਨੇ စုအချိန်100လောက်တော့ရှိမှာပါပဲတဲ့။အောက်တိုဘာလတုန်းကတော့ Christina Koch နဲ့ Jessica Meyer တို့ဟာ ကဘာမှာပထမဆုံးအာကာသရဲကိုလမ်းလျှောက်တဲ့အမျိုးသမီးအာကာသလေးရဲ့အဖြစ်တမိုင်းတင်နေပါပြီ။ခရစ်စတီးနားနဲ့ဂျက်စီကာတို့ဟာ ISS နိုင်ငံတကာအာကာသစခန်းကနေလေဟာပြင်းထဲကိုထွက်ပြီးပြတ်တောက်နေတဲ့ Power Network ဂွင်းဆက်ကိုပြည်ပြင်းနိုင်ခဲ့ကြလို့ပါပဲ။ဂျက်စီကာဟာအခုမှပထမဆုံးအာကာသရဲကိုလမ်းလျှောက်ဖူတာဖြစ်ပါတယ်။အမျိုးသမီးတွေထဲမှာတော့15ယောက်မြောက်ဖြစ်ပြီးတော့ဒီလိုလေဟာပြင်းထဲလမ်းလျှောက်သူတွေထဲမှာတော့228ယောက်မြောက်ဖြစ်ပါတယ်။
The idea of having the honor of being
ဒီလိုခွင့်ပြုကြတာကပထမအဆုံးအမျိုးသမီးတယောက်အနေနဲ့လာပါမှာလမ်းလျှောက်ရတယ်လို့မျိုးသိပြီးတော့ခွင့်ပြုစရာကောင်းပါတယ်။ဟုတ်ပါတယ်။ဒါကကျမရဲ့စိတ်ကူးရင်အိမ်မက်တစ်ခုပါ။ကျမရဲ့ဘဝဆိုရင်လည်းမမှားပါဘူး။ဒါပေမဲ့အခုချိန်မှာတော့ဒီလောက်နဲ့ကျေနပ်ပါတယ်။ဒီနေ့ကျရင်တော့လာပါမှာလမ်းလျှောက်မယ်ပထမအဆုံးအမျိုးသမီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။နိုဝင်ဘာလကျတော့တိဥအာကာသသိပ္ပံပညာရှင်တွေကနဂငွေတန်းကိုသူတည်တနာလှုပ်ကြရမှာ black hole ဆိုတဲ့တွင်းနယ်ကြီးကိုတွေ့ခဲ့ကြပါတယ်။အဲ့ဒီ black hole အရာမှတွင်းနယ်ကြီးဟာအရွယ်အစားကြီးမားကျယ်ပြန့်လွန်းလို့သိပ္ပံပညာရှင်တွေကမရှိသင့်ဘူးလို့တောင်ဆိုကြတာပါ။ LB1 တွင်းနယ်ကြီးဟာကမ္ဘာကနေအလင်းနှစ်ပေါင်း 15,000 ကျော်ဝေးပြီးနေရတုတွေထက်အဆ 80 ပိုကြီးတယ်လို့ဆိုကြပါတယ်။NASA American Akata Susan ni la yi agency ga ni ne ani song mercury bodahu ju ha ni ye shi ga ni phyat tan ni de pon go video ne mhat tan tin nai ge pi tchu ga transit khyi ti thau phyat tan ya lo kho su ge ja ba de di phyat tan mu ha anit tia ma 73 chain phit le si pi 2023 khu ne ma tai mi that twei ya me pon mo paw ba bu now phit ya tchu ga ro NASA ga ni cookies biscuit mo phout de oven mi bo le de long go ISS နိုင်ငံတကာအာကာသစခန်းစီပို့ပေးလိုက်ပါသေးတယ်။အိန္ဒိယနိုင်ငံမှာတော့အာကာသအေဂျင်စီကနေဇူလိုင်လတုန်းကလဘော်ကိုအာကာသယဉ်တစီလွှတ်တင်ခဲ့ပေမဲ့လို့စက်တင်ဘာလကျတော့အဆက်အသွယ်ပြတ်တောက်သွားပါတယ
်။လာစင်းရင်လည်းအဆက်အသွယ်ပြတ်သွားတာကိုကျွန်တော်စောင့်ကြည့်ခဲ့ပါတယ်။အားလုံးစိတ်ပြက်နေတဲ့ပုံကိုလည်းသတိထားမိပါတယ်။ကိုယ့်ရဲ့ကြိုးစားမှုအောင်မြင်တဲ့ဆိုတာသေးဖွဲကိစ္စမဟုတ်ပါဘူး။နိုင်ငံတော်ကဒီကြိုးပမ်းမှုအတွက်ဂုဏ်ယူသလိုသင်ခန်းစာတွေလည်းအများကြီးရပါတယ်။
NASA American Akata Susan Lina ရဲ့ agency မှာအလုပ်လုပ်တဲ့အိန္ဒိယနယ်ဘွား IT ကွန်ပျူတာနည်းပညာသမားတယောက်ရဲ့အကူအညီနဲ့အိန္ဒိယလဆင်းရင်ပြက်ကြတာကိုဒီဇင်ဘာလကျမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီနှစ်ကုန်အားလက်ရဲ့အမည် SpaceX ကနေနည်းပညာနဲ့မျိုးပွားထားတဲ့ကြွက်တွေကို ISS နိုင်ငံတကာအာကာသစခန်းစီဆေးလွှတ်နိုင်ခဲ့ပါတယ်။လူပါဝင်နှုတ်တိုင်တရားတွေဘလို့ကြီးခြင်းကြတယ်လေခန္ဓာကိုယ်ဖွဲ့စည်းပုံဘလို့ပြောင်းလဲကြတယ်စတာတွေကိုဒီခွန်အားအပြည့်နဲ့ Mighty Mice လေးတွေကတဆင့်လေ့လာနိုင်မှာဖြစ်ပါတယ်။ကာယဝပြောစွာအသက်ရှိရှိဘလို့နေထိုင်ကြမလဲဆိုတာကိုရှင်းနေမှာစောင့်ကြည့်လေ့လာကြပါလို့ရှင်။